ုံစင်းလုံးကြဆင်းရေးအစည်းအဝေးခန်းထဲကနေဟိုလူကြောင့်ဒီလူကြောင့်ဆိုတဲ့အတန်းနေထွက်မလာတော့ပါဘူးဒီတခါတော့တကယ်ကြောက်အောင်တကယ်လုပ်တော့မယ်ဆိုပြီးတော့ဆုံးဖြတ်လိုက်ကြပါပြီအမြတ်များထွက်မလားဆိုပြီးတော့အာနာသိမ်းခဲ့တဲ့စစ်ကောင်စီဟာအခုဆိုရင်အကျွေးတွေပါတောင်းခံနေရပါပြီရုရှားကလေရင်ကျွေးလက်နက်ကျွေးတွေတကြီးကြီးတောင်းနေတဲ့အပြင်တရုတ်ကပါအကျွေးပေးပါအုံးနဲ့ဘယ်တော့ကအကျွေးလဲဆိုတော့အရင်ဆိုးရကအကျွေးပေးပါတဲ့အရင်ဆိုးရမကောင်းဘူးဆိုအပြစ်တင်မဲ့လို့တော့အဲ့ဒီအရင်ဆိုးရမဟုတ်ဘူးတဲ့အရင်အဆိုးရလက်ထက်တမဝိုင်မဝင်ကြီးဦးကျော်စန်းချီးထားတဲ့အကျွေးတွေအခုပေးတဲ့ဝန်တာနုစိတ်တက်ကိုအခြေခံပြီးတော့ပြည်ပအကျွေးတွေမဆက်ကြဖို့ကုမ္ပဏီတွေကိုညွှန်ကြားထားပေမဲ့ရုရှားနဲ့တရုတ်ကိုတော့မဆက်လို့မရပါဘူးဟိုကလည်းငါတို့အကျွေးငါတို့ပြန်ပေးဆိုတာကြီးပါပဲဒီလိုနဲ့ပြည်ပဝင်ငွေဒေါ်လာမရှိတော့ပြည်တွင်းဒေါ်လာရှာဖွေရေးအစီအစဉ်ကိုစတင်ရပါတော့တယ်ပြည်တွင်းဒေါ်လာရှာဖွေရေးအစီအစဉ်မစတင်ခင်မှာပဲကုန်စည်နှုတ်မတက်ရအောင်ဗိုလ်ချုပ်ကြီးတွေကိုယ်တိုင်တွင်းကုန်ထုတ်ကုန်တွေကိုစက်မှတ်ပြည်ပဝင်ငွေမကုန်သင့်တာမကုန်ရအောင်လို့တွင်းကုန်တွေကိုစစ်စစ်ချထားပြီးဒေါ်လာကိုရတည်ထဲရအောင်ထုတ်ကုန်နှစ်ဆတိုးမြင့်ညာဆိုပြီးတော့ထုတ်လို့ရတာအကုန်ထုတ်နှစ်ကုန်လျင်တက်ကုန်ရမယ်ဆိုတဲ့ရည်မှန်းချက်ထားပြီးတော့စ조사နေတာပါဒါပေမဲ့ကုန်စည်နှုတ်ကတော့တရေရိတ်တက်နေပါတော့တယ်ဒီလိုနဲ့ဗိုလ်ချုပ်ကြီးတွေကိုယ်တိုင်ကုန်စည်နှုတ်ကြဆင်းရေးကော်မတီကိုဖွဲ့ပြီးတော့ကြီးကြပ်ပါတော့တယ်အဲ့ဒီအစည်းအဝေးခန်းထဲကနေနောက်ဆုံးမှတကယ်လို့အဟုတ်ဖြစ်ရမည်ဆိုပြီးတော့ကုန်စည်နှုတ်တက်အောင်လုပ်နေတဲ့ဝိသမလောဘသားစီးပွားရေးတမားတွေကိုဖမ်းဖို့ဆုံးဖြတ်လိုက်ကြတာပါစစ်ကောင်စီခေါင်းဆောင်ကြီးနဲ့ဗိုလ်ချုပ်ကြီးတွေဟာခြေမမကောင်းခြေမလက်မမကောင်းလက်မကြောသားရင်သားမခွဲကြပဲဝိသမလောဘသားဆိုရင်အကုန်ဖမ်းဆိုတဲ့ညွှန်ကြားချက်ကိုပြက်ပြက်သားသားထုတ်လိုက်ကြပါတော့တယ်ဒီလိုနဲ့ကုန်စည်နှုတ်တွေဘာကြောင့်တက်ရတယ်လဲဆိုတာသိအောင်ကုန်စည်နှုတ်ထောက်လန်းရေးအဖွဲ့ဟာရုတ်ဖြတ်ပြီးတော့ဈေးတွေကိုထွက်လာပါတော့တယ်ဈေးဝင်ကကစွန်းရက်ရောင်းတဲ့သူကိုကစွန်းရက်ဈေးဘာလို့ကြည့်ရတာရုံးဆိုမေးကြည့်တော့အရင်ဈေးနဲ့သာကစွန်းရက်ရောင်းနေရရင်ဆန်တို့စီတို့ကိုဘာနဲ့ငါတို့ဝယ်စားရမရုံးဆိုပြီးတော့ကစွန်းရက်တယ်ကပြောပါတော့တယ်ဒါနဲ့ဆန်ဈေးစီဈေးဘာလို့ကြည့်ရတယ်လဲဆိုတာသိရအောင်ကုံစုံနိုင်သွားတော့ကုံစုံရောင်းတဲ့သူကပုံနေပါရောဗျာဈေးဝယ်လာရင်ကြောက်လို့တဲ့ဈေးဝယ်လာတာဈေးတယ်ပြောရမှာပေါ့ဆိုတော့ရောင်းလေရှုံးလေမှုတ်လို့ပါတဲ့သူဆိုင်မှာကတ်ထားတဲ့ဆိုင်းဘုတ်ကဒီကနေ့ရတော့အမျက်တီမနှက်ဖြန်အတွက်အရှုံးဖြစ်သည်တဲ့သေးတဲ့ကိုလာပါအောင်ဆိုအတင်းခေါ်တော့မျက်နှာဖုံးတက်ပြီးတော့ရက်ခတ်ထွက်လာပါတော့တယ်မျက်နှာဖုံးတက်ထားရတဲ့အကြောင်းရင်းကဒီကုံစင်းနှုတ်နဲ့ဈေးဝယ်ကိုမျက်နှာမပြရဲလို့တဲ့ရက်ခတ်နေရတာကလည်းမျက်နှာပူလို့ပါရှင်တဲ့ဘာကြောင့်ကုံစင်းနှုတ်နေကြီးရတာလဲဆိုသေးတဲ့ကိုစစ်မေးကြတော့ကုံလာချတဲ့သူတွေအကြောင်းနဲ့ကုံလာချတဲ့ကောင်းတွေဝိသမလောဘသားတွေပဲဖြစ်မယ်ဆိုပြီးတော့စောင့်ဖန်ကြတော့ပစ္စည်းချတဲ့သူတွေကသူတို့တောင်လှစာအနိုင်နိုင်နဲ့ဒါဆိုရင်ကုံတယ်ကြောင့်ဆိုပြီးတော့ကုံတယ်ကိုဖမ်းပြန်တော့ကုံတယ်ကသူ့ထက်ကြီးတဲ့ကုံတယ်ကဒီဈေးနဲ့ရောင်းလို့ဒီဈေးဖြစ်ရတာဆိုပြောပါတော့တယ်ဘယ်ကုံတယ်လဲဆိုလိုက်ဖမ်းပြန်တော့ကုံတယ်ကြီးကပြောတယ်ဟောဒီစီတွေကော်ဖီမစ်တွေခောက်ဆွဲချောက်တွေကဒေါ်လာနဲ့ဝယ်ရတာတဲ့ဒါဆိုရင်ဒေါ်လာကိုတို့တွေအောက်ဈေးနဲ့သတ်မှတ်ပေးထားတာပဲဘာလို့သတ်မှတ်ဈေးနဲ့မရောင်းတာရောဆိုပြီးတော့ဒေါ်လာရောင်းတဲ့သူတွေကိုလိုက်ဖမ်းပြန်တော့ဘန်တွေကလုတ်တာတဲ့သတ်မှတ်ဈေးနဲ့အယောင်ပြပြီးတော့ပြင်ပပေါက်ဈေးနဲ့ထတ်တောင်းနေလို့ပါတဲ့ဒါဆိုရင်လည်းဘန်တွေကိုလိုက်ဖမ်းကွာဆိုဖမ်းပြန်တော့ဒီလိုစရောင်းတာစစ်တပ်ပိုင်မြဝတီဘန်ကားတဲ့ဒေါ်သားရင်သားမခွဲကြဖို့မှားထားတဲ့မြဝတီဘန်ကိုလည်းဖမ်းကွာဆိုဖမ်းလဲဖမ်းကောမြဝတီဘန်ကလူတွေကပြောပါတယ်သူတို့ကိုဒီလိုရောင်းခိုင်းတာဥပိုင်ကလူတွေတဲ့ဒါဆိုရင်ဥပိုင်လည်းဖမ်းကွာဆိုတော့ဥပိုင်ကလူတွေကပြောတယ်လူကြီးအမျိုးကုမ္ပဏီတွေကအယောင်းဝယ်လုပ်နေတာပါတဲ့လူကြီးအမျိုးကုမ္ပဏီရောအကုန်ဖမ်းတယ်ဒီလိုနဲ့ဖမ်းတာဖမ်းတယ်ဒေါ်လာဈေးနဲ့ကုန်ဈေးနှုန်းကကျမလာပါဘူးဒါနဲ့စုံတော့တွေလည်းတခုခုတော့မဟုတ်သေးဘူးခုနကလူတွေထိန်ချန်ထားတာတခုခုတော့ရှိရမယ်ဆိုဖမ်းထားတဲ့ကုန်တယ်တွေကုမ္ပဏီတွေကိုအကုန်ပြန်စစ်ဆေးမေးမြန်းမှုတွေလုပ်တဲ့အခါမှာတော့ကုန်တယ်ကြီးတွေကုမ္ပဏီကြီးတွေစီကဝိသမလောဘသားကြီးတယောက်ကြောင့်တိလာရပါတော့တယ်အဲ့ဒီလူကတော့အခြားလူမဟုတ်ပါဘူးကုန်တယ်တွေကုမ္ပဏီပိုင်ရှင်တွေအစိုးရကိုဒေါ်လာမရောင်းရင်အစိုးရကိုဒေါ်လာမအပ်ရင်နိုင်ငံတော်အကြီးညိုပြက်စီမှုနဲ့ပါဖမ်းဆီးတရားစွဲဆိုမှုတွေလုပ်တဲ့ကုန်စည်နှုန်းကျဆင်းရေးကိုလုပ်နေတဲ့ပြည်ရင်းဒေါ်လာတွေမကုန်သင့်အောင်မကုန်အောင်တွင်းကုန်တွေကိုစီစစ်ကန့်သတ်ပေးနေတဲ့ခုနကကုန်စည်နှုန်းကျဆင်းရေးစုံတော့အဖွဲ့ကြီးကိုဖွဲ့ပေးလိုက်တဲ့ဘိုးချုပ်ပါပဲအဲ့ဒီဘိုးချုပ်ကတွင်းကုံပါမစ်လိုချင်ရင်တွင်းမဲ့ကုံတယ်ကသူ့ကိုတလဒေါ်လာ3000ပေးရမယ်တဲ့စီတွင်းချင်ရင်စီတန်ချင်း1000ပေးရမယ်တဲ့ကုံတယ်တွေသူနဲ့တွေ့ချင်ရင်တော့ဒေါ်လာ2000ဝင်ကြီးပေးရပါတယ်တဲ့စစ်ကောင်စီအတွက်တောင်းတာလားဆိုတော့စစ်ကောင်စီအတွက်ကတတ်တတ်ဓာတုအတွက်တဲ့ဒီလိုနဲ့ကုံစင်းနှုံးထောက်လန်းရေးအဖွဲ့ဟာသူတို့ဆရာဘိုးချုပ်ကြီးကိုပါဖမ်းပြီးတော့စစ်ဆေးကြပါတော့တယ် စစ်လို့ရတဲ့အဖြေတွေကိုခေါင်းဆောင်ကြီးစီအစီရင်ခံစားပို့လိုက်တဲ့နောက်မှာတော့ခေါင်းဆောင်ကြီးကချက်ချင်းအကြောင်းပြန်တဲ့စုံစမ်းစစ်ဆေးမှုကိုရပ်လိုက်ပါတော့တဲ့သူတို့ပို့လိုက်တဲ့အစီရင်ခံစားထဲမှာဖမ်းထားတဲ့ဗိုလ်ချုပ်ရဲ့ပြောစကားစတဲ့ကြောင်းပဲရှိပါတယ်အဲ့ဒါကတော့ငါ့ကိုဖော်ရင်ငါလည်းအကုန်ပြန်ဖော်လိုက်မှာနော်တဲ့